ဆရာနာတိန်ပြီးတော့6လအထိဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကနိုင်ငံတော်ဝန်မှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။နေ့စဉ်လိုလိုထွက်ပြီးတော့တပိတ်မောင်းနေတဲ့မန္တလေးကမြတောင်တပိတ်အဖွဲ့ကိုဒီကနေ့နေ့လယ်ပိုင်းမှာတော့စစ်ကောင်စီတပ်ဖက်ကတနက်နဲ့ပြစ်ခတ်ဖြိုခွင်းခဲ့လို့ထိခိုက်ဒဏ်ရာရခဲ့သူတွေရှိပါတယ်။နိုင်ငံအဝန်မှာဒီကနေ့ဖြစ်ခဲ့တဲ့အကြမ်းဖက်ပ
ပြက်ကက်ဖြိုခွဲတာကြောင့်ဆမပြလူငယ်၃ချက်မနဲ့ဒဏ်ရာနဲ့ဖမ်းဆီးခံရပါတယ်။အဲ့ဒီအထက်က၂ဦးကတော့တနက်ဒဏ်ရာနဲ့သိမ်းဆုံးသွားတယ်လို့သတင်းတွေထွက်နေပေမဲ့တခြားသူစုလို့မရသေးပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့ညတော်တရိတ်ကောင်းဆောင်ဦးကဗီဒီယိုကိုအခုလိုပြောပါတယ
်။ညာရီရှိဘက်ကလည်းမှကျွန်တော်ဆန္ဒပြနေတဲ့ဆာချိန်ပါအဲ့စစ်ကော်ဖီကနေပြီးတော့ကျွန်တော်ဒီဟိုဆက်ကားတွေဖြစ်ရနေပေါ့နော်။ဟိုစတေးအင်ဂျင်အချူနဲ့ဟိုဒီကဝတီရပေါ့ဆန်ဒီချလိုက်တယ်လို့ကြားရတယ်။ဟုတ်ကဲ့။အဲကျွန်တော်စောစောကျမှာတော့အဲ့နော်ဒါတူတူကျော်ဆိုတဲ့ကလေးဒီအထီးတယ်ပေါ့နော်။ပြီးတော့ဟိုမိန်းကလေးနှစ်ယောက်နဲ့ဖန်ခင်ရတယ်ဖန်ဖန်ခင်ရတယ်မပါတယ်ပေါ့နော်။ဟိုဖန်ခင်ရမပါတယ်။အဲ့မိန်းကလေးညတဲ့မှာပြောတော့ဒီထီးတာပဲပေါ့နော်။တော်တော်အချိန်ဆိုးရင်းရတယ်ပေါ့နော်။ဟိုနောက်ပိုင်းအထိတ်ဟိုနောက်ဆုံးတော့အထိတ်တီးရပြရတော့ကတော့ဒီမိန်းကလေးနဲ့ဟိုရောက်ကလေးတယောက်တော့ကျွန်တော်တို့ဒီဟုတ်သဆုံးလေဆိုတော့ဟိုတရင်တော့ဆိုတော့ရလိုက်တယ်ဒါပေမဲ့အဲ့တရင်ကိုကျွန်တော်အပြီးပြန်အောင်လို့တော့ဟိုဆက်ပြီးတော့ကျွန်တော်တို့ဟိုဟိုစူးစမ်းနေတည်နေဟုတ်ကဲ့
ဖြစ်ခဲ့ဖြူခွဲမှုတွေဖမ်းဆီးမှုတွေစတက်ရှိနေပြီနဲ့မန္တလေးမှာစမပြစစ်ကြောင်းတွေကပုံမှန်အတိုင်းချိတက်စမပြနေကြတာပါမြင်းဆက်မျိုးမှာလည်းဒီနေ့နေ့လဲ၁၇နာရီဝန်းကျင်ကဘုံဘေးချစ်တီသမင်းဆိုင်ကဇနီးမောင်နှံတဦးတနက်နဲ့ပြစ်တက်ခံရပါတယ်မျိုးပြင်ကချွေရတာလည်းဖေးရေဆိုင်နာမှာဖြစ်ခံရတာဖြစ်တယ်လို့ရင်းချံမျိုးဒေသခံတူကပြောပါတယ်
။အဲဒါနဲ့လန့်ဆက်တာဒီမှာအရင်သွားနေတော့မှကြတော့ပြန်လာခဲ့တော့တဲ့ဘုံဘေးတို့လင်းများမြောက်ပြစ်ခံရတယ်တဲ့ဆိုပြီးလန့်ဆက်တာပေါ့နော်။ဘုံဘေးတို့ပြစ်ခံရတဲ့အချိန်က၁၇နာရီပဲ။ချွေရတာတစ်ပြေဆိုင်နာမျိုးပြင်မှာအဲ့ဆိုင
်ဖြစ်ခဲ့ခံရသူဇနီးမောင်နဲ့နှုတ်ဦးဟာ NLD ပါတီထောက်ခံသူတွေလို့သိရပါတယ်။အမည်မသိသူတစုကပြစ်ခတ်တာဖြစ်ပြီးဘယ်သူတွေလဲဆိုတာကိုအသေးစားမသိရသေးဘူးလို့ပြောပါတယ်။ဒီတော့ကတချို့ကတော့ဒါဟာသူစောတိအဖွဲ့ဝင်တွေကပြစ်ခတ်တာဖြစ်နိုင်တယ်ဆိုပြီးဆွဆွဲထားပါလေဒီကနေ့မနေ့ပိုင်း9နာရီဝန်းကျင်တုန်းကလည်းဘကိုးတိုင်းကြောက်ကြီးစုရက်ကွက်အုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိတယ်လူဒေသခံတွေကပြောပါလေကလေးမုံရွာမန္တလေးရန်ကုန်ဒဝဲဖားကန့်ရွှေဘိုစလင်းကြီးရင်းမာပင်ရွာပေါင်းစုစုပေါင်းတိတ်ကြောင်စတဲ့နိုင်ငံတော်ကဆန္ဒပြစစ်ကြောင်းတွေကလည်းအနာရှင်စန့်ကြီးဆန္ဒပြပွဲတွေဆက်ပြီးလှုပ်ဆောင်နေကြပါလေနိုင်ငံတော်ကနေရာတချို့မှာပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အချိန်မှာပဲတပိတ်ကောင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းရှောက်ခွေဖမ်းဆီးတာမျိုးတွေကိုစစ်ကောင်စီဘက်ကစတိုက်လှုပ်ဆောင်နေတာပါ။အာနာသိန်းကြီး6လအတွင်းစစ်ကောင်စီကပြစ်ခတ်လို့တိတ်ဆုံးသူ934ယောက်ရှိပြီးလက်ရှိအချိန်အထိဖမ်းဆီးခံထားရသူပေါင်း9400နီးပါးရှိရှိနေတယ်လို့နိုင်ငံရေးအစိုးရများကကြီးစောင့်ရှောက်ရေးအသိအေအေပီပီရဲ့ဇူလိုင်လ26ရက်နေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီဘက်ကတော့ AAPD ကဖော်ပြတဲ့တိစုံစီးရင်ဟာချက်ကားဖော်ပြတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။